ဇူလိုင်လ17ရက်ဂျပန်အခြေစိုက်ဒီပလိုမက်စာဆောင်မှာမြန်မာနိုင်ငံရဲ့သတင်းမီဒီယာလွတ်လပ်ခွင့်ကျဆင်းလာနေတဲ့ကိစ္စနဲ့ပတ်သက်ပြီးသုံးသပ်ချက်ဆောင်မှတ်တဲ့ဖော်ပြခဲ့ပါတယ်။ဒေါ်စန်းစုကြည်ဦးဆောင်တဲ့ NLD အစိုးရသစ်ရဲ့တန်းတစ်နှစ်ကျော်လာခဲ့ပါပြီ။ဒီအတွင်းဒေါ်စန်းစုကြည်ရဲ့ကြီးမားတဲ့ဩဇာကလွတ်တော်တွေက NLD အမတ်တွေဘာမှလှုပ်လို့မရအောင်ထိ ंछ ုပ်ထားတယ်လို့နိုင်ငံရေးအခွင့်အရေးတွေကရော NLD ပါတီဝင်တို့ကပါဝေဖန်ပြောဆိုနေကြတယ်လို့ဆောင်မှမှာအစချီရေးသားထားပါတယ်။အခြေခံပြီးဖြစ်တဲ့တခြားဒီမိုကရေစီနိုင်ငံတွေမှာလို့မဟုတ်ပဲတချို့မူဝါဒဆိုင်ရာနယ်ပယ်တွေဟာဒေါ်စန်းစုကြည်ရဲ့ထိ ंछ ုပ်မှုအောက်မှာမရှိပဲစစ်တပ်ရဲ့လက်အောက်မှာရှိနေတာပါ။တကယ်တော့စစ်တပ်ကိုယ်၌ကအစိုးရရဲ့အောက်မှာရှိနေတာမဟုတ်ပဲတရားစင်ပြိုင်ဖြစ်နေတယ်ဆိုတာအားလုံးသိပါပဲတဲ့လွတ်တော်မှာစစ်တပ်ကိုယ်စားလှယ်25ရာခိုင်နှုန်းဆက်ပြီးတော့ရှိနေစေစစ်တပ်ကကိုယ့်ရဲ့အသုံးစရိတ်ဘတ်ဂျက်ကိုသတ်မှတ်နေစေအခြေခံဥပဒေမပြည့်စုံနိုင်အောင်ခုခံနေစေဖြစ်ပါတယ်ရှိနေကြီးဥက္ကဋ္ဌလို့အခြေခံဥပဒေပြင်ဆင်လိုသူတွေလုံခြံတက်ဖြတ်ခံခဲ့ရပါတယ်တဲ့ဒါပေမဲ့ဒေါ်စန်းစုကြည်အနေနဲ့ထင်းထင်းရှားရှားဩဇာတက်ရောက်နိုင်တဲ့မူဝါဒနယ်ပယ်တွေရှိပါတယ်အဲ့ဒီထက်မှာသတင်းမီဒီယာလွတ်လပ်ခွင့်လည်းအပါအဝင်ဖြစ်ပါတယ်ဒေါ်စန်းစုကြည်အတိုက်ခံဘဝတုန်းကမြန်မာသတင်းမီဒီယာဟာတင်းတင်းကြပ်ကြပ်ထိ ंछ ုပ်ခံထားရပြီးမီဒီယာသမားတွေထောင်ချခံရတာစစ်အစိုးရမီဒီယာကဒေါ်စန်းစုကြည်ကိုတယောလောင်မြောင်ပြစ်တင်ဝေဖန်နေတာတွေကနေ့စဉ်ရက်စဲဖြစ်ခဲ့ပါတယ်အခုခါမှာဒေါ်စန်းစုကြည်အနေနဲ့သတင်းမီဒီယာပို့ပြီးတော့လွတ်လပ်ပွင့်လင်းလာအောင်ထိကနဲ့ရှိရင်တရားစွဲထောင်ချနေတဲ့ဘေးကနေပြီးတော့လွတ်ခွင့်အောင်အားကျွမ်းတဲ့ဆောင်ရွက်တင်ပါတယ်တဲ့ဒါပေမဲ့အဲ့ဒါလိုဖြစ်မလာခဲ့တဲ့အပြင်မြန်မာသတင်းလွတ်လပ်ခွင့်ဟာဦးသိန်းစိန်အစိုးရလက်ထက်ကအခြေအနေတက်တောင်ပို့ပြီးတော့တင်းကျပ်လာခဲ့တယ်ဆိုတော့ဝေဖန်တယ်လည်းပေါ်ထွက်လာခဲ့ပါတယ်တဲ့သတင်းလွတ်လပ်ခွင့်ကိုတားဆီးထားတဲ့လက်ရှိဥပဒေတွေကိုလည်းပြင်ဆင်မှုမကြိုးစားခဲ့ဘူးလို့သတင်းတောင်မြာကာကွယ်ရေးကော်မတီ CPJ ကဝေဖန်ခဲ့တယ်လို့လည်းဖော်ပြထားပါတယ်အဲ့ဒီထက်ကထောင်နဲ့၃နှစ်အထိချမှတ်နိုင်တဲ့ပုံမှန်66ကာကြီးဆက်သွယ်ရေးဥပဒေဆိုရင်နိုင်ငံရေးသမားတွေစစ်တပ်အရာရှိတွေဗိုလ်ထားဘာသာဖုန်းတော်ကြီးတွေကိုယ်တိုင်အသုံးများလာတဲ့ပုံမှန်ဖြစ်လာနေပါတယ်တဲ့ NLD အစိုးရတက်လာပြီးတဲ့နောက်အခုထိအဲ့ဒီပုံမှန်နဲ့တရားစွဲဆိုခဲ့တဲ့အမှုပေါင်း55မှုကျော်ရှိတယ်လို့ပြည်မြန်မာအဖွဲ့ကဆိုပါတယ်။ပြည်ထောင်လာကမတရားတဲ့နဲ့ဆက်သွယ်မှုပုံမှန်နဲ့ရှမ်းပြည်နယ်မှာဖမ်းဆီးတရားစွဲခံခဲ့ရတဲ့တရင်သမား3ဦးကိစ္စနဲ့ပတ်သက်ပြီးတော့လဲဒေါ်စန်းစုကြည်ကထိထိရောက်ရောက်မပြောဆိုခဲ့တဲ့အပြင်ပါတီရဲ့ပြောခွင့်ရသူတူကလည်းမီဒီယာသမားတွေအနေနဲ့ကတော့တရင်လွတ်လပ်ခွင့်ကအဓိကလိုအပ်ချက်ဖြစ်မှာပါ။ကျွန်တော်တို့အတွက်တော့ညင်ချမ်းကြီးအမျိုးသားစီးပွားရေးဖွံ့ဖြိုးတိုးတက်မှုကဦးစားပေးကိစ္စပါ။အဲ့ဒီနောက်မှာမှဒီမိုကရေစီလူအခွင့်အရေးသတင်းလွတ်လပ်ခွင့်လိုဖြစ်ပါတယ်လို့ပြောဆိုခဲ့ကြောင်းဒီပလိုမက်ဆောင်းမကဖော်ပြပါတယ်။တော်ရရှိမြခင်ဗျာဇူလိုင်လ10ရက်ဘန်ကောက်ပို့သတင်းစာမှာတော့ထိုင်းမြန်မာနယ်စပ်ကမဲလာဒုက္ခသည်စခန်းမှာပြီးခဲ့တဲ့2နှစ်အတွင်းမိမိကိုမိမိတတ်သိတဲ့အမှုတွေရုတ်တရက်မြင့်တက်သွားခဲ့တဲ့ကိစ္စနဲ့ပတ်သက်တဲ့လေ့လာချက်ဆောင်းမတစ်ပုဒ်ဖော်ပြခဲ့ပါတယ်။ထိုင်းမြန်မာနယ်စပ်တစ်လျှောက်မှာဒုက္ခသည်စခန်းပေါင်း9ခုရှိတဲ့အနေနဲ့မဲလာစခန်းဟာအကြီးဆုံးဖြစ်ပါတယ်။1984ခုနှစ်ကစတင်ပေါ်ပေါက်လာခဲ့ပြီးဒုက္ခသည်ပေါင်း9000ဝန်းကျင်ရှိပါတယ်။ IOM လို့ခေါ်တဲ့နိုင်ငံတကာနေရာရွှေ့ပြောင်းသူများအဖွဲ့ရဲ့လော်တလော့ထုတ်ပြန်ခဲ့တဲ့အစီအခံစာအရမဲလာဒုက္ခသည်စခန်းမှာ2014ခုနှစ်ကကိုယ့်ကိုယ်ကိုသတ်သိတဲ့အမှုလူတသိန်းမှာ1.32ရှိခဲ့ရာက2016ခုနှစ်မှာ36.6ရခိုင်နှုန်းအထိမြင့်တက်သွားခဲ့ပါတယ်။နှိုင်းယှဉ်မယ်ဆိုရင်ထိုင်းမြန်မာနယ်စပ်တပ်ခရိုင်အတွင်းမှာကိုယ့်ကိုယ်ကိုသတ်သိမှုရာနှုန်းလူတသိန်းမှာ11ရောက်ထိုင်းနိုင်ငံတိုင်းနိုင်ငံလုံးနဲ့ဆိုရင်လူတသိန်းမှာ6.5ပဲရှိခဲ့တာပါအဲ့ဒါကြောင့်မဲလာစခန်းရဲ့အခြေအနေစိုးရိမ်ပေါ်ရာဖြစ်နေပါတယ်တဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့နိုင်ငံတကာပညာရှင်တွေကလေ့လာရမှာကိုကိုကိုတတ်သိမှုတွေရဲ့ရေဘူးရအရင်ခံအကြောင်းတရားဟာမဲလာစခန်းမှာဖြစ်ပွားခဲ့တဲ့ကိုကိုကိုတတ်သိမှုတွေရဲ့ရေဘူးရအရင်ခံအကြောင်းတရားဟာလော်တလော့အခြေအနေတွေကြောင့်တဲ့အရင်ကဖြစ်ခဲ့တဲ့အခြေအနေတွေအတွေ့အကြုံတွေကြောင့်တို့မှတ်ချက်ပြုကြပါတယ်မဲလာစခန်းကအင်းအောင်စုတိုင်းလူလိုမှာအတိတ်ကဒဏ်ရာဒဏ်ချက်တွေကိုစီရှိနေကြပြီးအဲ့ဒါတွေကလက်ရှိအခြေအနေနဲ့ပေါက်ဆက်တဲ့အခါမှာကိုကိုကိုတက်တည်တဲ့အမှုတွေပေါ်ပေါက်လာရတာဖြစ်တယ်လို့ဆိုပါတယ်။ဥပမာမင်းကလေးတစ်ယောက်ဆိုရင်သူ့ရဲ့ဦးလေးဖြစ်သူကိုစစ်တပ်ကကြောက်ထဲကိုပြစ်ချတာဦးလေးနောက်တစ်ယောက်ကိုလည်းချုံနှောင်ထားပြီးတော့တက်ပြစ်လိုက်တာခင်မုန်းဖြစ်သူဟာလည်းတိုက်ပွဲတွေကြားမှာတနတ်မှာတည်ဆုံးခဲ့တာအကြီးဆုံးသားကလည်းပြည်တွင်းကိုပြန်ဝင်မှာအသက်ခံရတာစတဲ့နောက်ခံအကြောင်းတွေရှိခဲ့ပါတယ်တဲ့။နောက်တစ်ခုကဒုက္ခတွေအနေနဲ့ရှေ့ကြီးအနာဂတ်အတွက်မြို့ရင်းချက်ကင်းမဲ့နေတဲ့အခြေအနေကြောင့်လည်းဖြစ်ပါတယ်တဲ့အခုခါမှာတတိယနိုင်ငံပြောင်းရွှေ့ရေးအစီအစဉ်တွေရဆိုင်သွားခဲ့ပြီးထိုင်းနိုင်ငံအစိုးရကလည်းဒုက္ခသည်စခန်းတွေကိုအများဆုံးပိတ်ချနေတဲ့အတွက်ဒုက္ခသည်တွေကိုနေရပြန်ဖို့ဖိအားတွေပေးနေဒုက္ခသည်တွေအနေနဲ့နေရကိုပြန်ဖို့ကလည်းပြည်တွင်းမှာလူကြုံရေးနေရေးထိုင်ရေးစားဝတ်နေရေးအလုပ်ကိုင်စတာတွေကမတိကျမကြီးရာပဲဖြစ်နေတဲ့အခြေအနေဒုက္ခသည်စခန်းတွေမှာလည်းအထောက်ပံ့တွေယုံနဲ့လာတာတွေနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်နောက်တစ်ကြောင်းကတော့ရက်နဲ့မူးယစ်ဆေးဝါးသုံးဆွဲမှု မြင့်တက်လာနေတာဖြစ်တယ်လို့သိရပါတယ်။အဲ့ဒီအကြောင်းတွေမုံဆုံမိတဲ့အခါမှာမေလာဒုက္ခတဲ့စခန်းမှာကိုကိုကိုတတ်သိမှုတွေမြင့်တက်လာခဲ့တာဖြစ်တယ်လို့သူတွေကလေးလာတွေ့ရှိရကြောင်းဘန်ကောက်ပို့ဆောင်မကဖော်ပြပါတယ်ခင်ဗျာ။